မြန်မာနိုင်ငံတဝိုင်းပြည်နယ်နဲ့တိုင်းကိုခုမှာရေဘေးအန္တရာယ်ကြုံတွေ့နေရပြီးတော့သေဆုံးသူ2ဦးနဲ့ရေဘေးသင့်ပြည်သူပေါင်း3000ကျော်ရှိသွားပြီးရေဘေးသင့်ပြောင်းရွှေ့အိမ်ထောင်စုပေါင်း3000ကျော်ရှိသွားပြီဖြစ်ပါတယ်။ရေဘေးသင့်ပြည်သူတွေအထူးသဖြင့်မြစ်ကမ်းပါပြီးပြောင်းရွှေ့ပြည်သူတွေအတွက်အရေးပေါ်ကယ်ဆယ်ရေးစခန်100ကျော်ဖွင့်လှစ်ပေးထားပြီးတောက်သုံးရေအခြေခံကျန်းမာရေးစောင့်ရှောက်မှုတွေနဲ့အရေးပေါ်နေရာထိုင်ခင်းစီစဉ်ပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတိုင်ရေးဝန်ကြီးဌာနကပြောပါတယ်။အသေးစိတ်ကိုတော့မဆုမုံကစူးစီးတင်ပြထားပါတယ်။
2019ခုနှစ်မိုးရသည့်ကာလမိုးသီးထန်စွာရွာသွန်းပြီးမြေရေတွေစိုးရိမ်ရိမ်မှတ်ကြော်တဲ့အထိမြင့်တက်လာတဲ့အတွက်မြန်မာနိုင်ငံတဝန်းစကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းအေရဝတီတိုင်းမွန်ပြည်နယ်ကရင်ပြည်နယ်ရခိုင်ပြည်နယ်နဲ့နေပြည်တော်အပါအဝင်ပြည်နယ်နဲ့တိုင်းဒေသကြီး၉ခုမှာရေဘေးအန္တရာယ်ကြုံတွေ့နေရပြီးရေဘေးကြောင့်အိုးအိမ်ပြောင်းရွှေ့ရတဲ့အိမ်ထောင်စုပေါင်းက3000ကျော်သွားပြီဖြစ်ပါတယ်။တနင်္ဂနွေတိုင်းတာနဲ့ရေဘေးကြောင့်သေဆုံးသူ2ဦးနဲ့ရေဘေးသင့်ပြည်သူပေါင်းက33,400 ဦးထိရှိသွားပြီဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာအောင်သူရိန်က VOA မြန်မာပိုင်းကိုပြောပါတယ
်ဇူလိုင်လ1ရက်နေ့ကနေပြီးတော့ဒီနေ့ပေါ့ဆိုရင်ဒီရေဘေးသင့်တဲ့အိမ်ကြီးကစုစုပေါင်းကျွန်တော်3,000လောက်အိမ်အောင်စုပေါ့နော်နောက်တစ်ခါဘေးသင့်လူဦးရေကကျတော့33,400ကျော်လောက်ဖြစ်သွားပြီအဲကျွန်တော်တို့ဒီချိုးတင်ပြင်ဆင်တဲ့အနေနဲ့ပေါ့နော်ချိုးဆိုရင်ဒီရေကြီးလာနိုင်တဲ့နေရာတွေမှာရှိတဲ့ဟာကိုချိုးတင်ပြီးပြောင်းရွှေ့တာရှိတယ်ပေါ့ဒီအိမ်တွေကိုပေါ့နော်ဒီမိသားစုတွေကိုကျွန်တော်ချိုးတင်ပြီးပြောင်းရွှေ့ပေးတဲ့ဆောင်ရွက်ပေးတာရှိတယ်နောက်တစ်ခုကကျတော့ဒီနှစ်မှာပေါ့ခါတိုင်းနှစ်တွေနဲ့မတူဘဲထူးခြားတာကျွန်တော်တို့ရေအများနဲ့ကြုံနေရတဲ့နေရာတွေရှိတယ်သူတို့တွေကပိုနေတဲ့ကိုကရေတက်တိုင်းတဲ့နေရာတွေမှာသူတို့ကနေကြဘာလို့ဆိုက်ပြူရေးလုပ်ငန်းတွေအဲ့နေရာတွေမှာဒီရေချီတယ်ရေကြီးတာရဲ့နေရာရွှေ့လိုက်တယ်ရေပြန်ချသွားတယ်သူတို့နေရာသူပြန်သွားတယ်အဲ့မှာဆိုက်ပြူရေးလုပ်ငန်းတွေလုပ်တယ်ပေါ့အဲ့လိုအိမ်ဆောင်စုတွေအများကြီးရှိတဲ့နေရာတွေဥမာပခုတ်ကူလိုနေရာမျိုးပေါ့အဲ့ဒါမျိုးဆိုရင်ကျွန်တော်တို့ကဒီရေကြီးတာရင်သူတို့တွေရွှေ့ပြောင်းလို့ရအောင်ဆိုပြီးတော့ကင်ဂျေးစကန်တွေကျူပြီးဆောက်ထားလိုက်တယ်ဒီဆိုင်ရိတ်ကဘာကြစသည်အဲ့ဒါတွေကျူပြီးတော့စီစဉ်ထားလိုက်တယ်ပေါ့ထားလိုက်တဲ့အခါမှာဒီရေတက်လာတဲ့မိသားစုတွေပြောင်းလာတဲ့အခါမှာအစင်းစင်းဖြစ်အောင်လုပ်ပေးတယ်ပေါ့ဒါကပြောင်းရွှေ့မှုတက်ပေါ့
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့ရေဘေးသင့်ဒေသတွေအထူးသဖြင့်မြေကဘာပြိုကျမှုအန္တရာယ်တွေနဲ့ရေဘေးကြောင့်နေထိုင်မှုအခက်အခဲဖြစ်နေတဲ့ပြည်သူတွေအတွက်အရေးပေါ်ကူညီကယ်ဆယ်ရေးစခန်းပေါင်း100ကျော်အရေးပေါ်ဖွင့်လှစ်ပေးထားပြီးနေရာချထားရေးနဲ့ကယ်ဆယ်ရေးထောက်ပံ့ပစ္စည်းတွေကိုပံ့ပိုးဆောင်ရွက်ပေးနေပါတယ်လို့ဒုတိယညွှန်ကြားရေးမှူးဒေါက်တာအောင်သူရင်ကပြောပါတယ
်။အဲ့မှာကျွန်တော်တို့ဒီဒီမိုးနိုင်ကယ်ဆယ်ရေးနဲ့ပြည်내နေရာချတိုင်းဝန်ကြီးဌာနအနေနဲ့ကထောက်ပံ့မှုအနေနဲ့ကျွန်တော်တို့ဒီနေတဲ့လို့တို့နေနေရနေပြီးတော့ဒီခရအီရိုင်းခလုံးတဲ့နေရာလေးကယ်ဆယ်စကန်တွေကိုရွှေ့ရတဲ့လူထောင်စုတွေလူဦးရေတွေရှိတယ်လေတို့တွေအတွက်ကိုကျွန်တော်တို့ကဒီလက်တော်ပေါ့စားနေရိတ်ခါအတွက်ဆိုင်ရိတ်ခါထောက်ပံ့တာတွေရှိတယ်နောက်တစ်ခါဒီကယ်ဆယ်ရေးပစ္စည်းတွေပေါ့နော်ကျွန်တော်တို့ဒီကယ်ဆယ်ရေးပစ္စည်းတွေကျွန်တော်ဒီအဝယ်စားတို့ဘာတို့ပေါ့နော်အဲ့ဒါတွေကုန်ပါတဲ့ကယ်ဆယ်ပစ္စည်းတွေကျွန်တော်ထောက်ပံ့တာတွေရှိတယ်နောက်တစ်ခါဒီရေဘေးကြောင့်ပေါ့အချို့အိမ်တွေကြောင့်တော့ပြတ်သွားတာတွေပြူသွားတာတွေရှိတယ်ပေါ့နော်အဲ့ဒါမျိုးတွေအတွက်ဆိုရင်ကျွန်တော်တို့ကအိမ်ဆောက်ပစ္စည်းဘိုးတွေပြန်ပြီးတော့စောက်ဖို့အတွက်ပေါ့အဲ့ဒီပစ္စည်းဘိုးတွေကျွန်တော်ထောက်ပံ့တာရှိပါတယ်ခ
င်ဗျလက်တလို့ရေဘေးကြောင့်ဒုက္ခရောက်နေရတဲ့ပြည်သူတွေအ धिक လိုအပ်နေတဲ့အခက်အခဲတွေကိုရေဘေးသင့်ပြည်သူတွေကိုလိုက်လံကူညီပေးနေတဲ့မြမလူမှုဘဝတိုးတက်မြမရေးအသင်းကဗိုလ်ကြီးဟောင်းဦးနေမျိုးစင်ကအခုလိုပြောပြပါတယ
်အခုရေရုတ်တရက်ဝုန်းဆိုတက်လာပြီးတော့သူတို့ကပထမဆုံးအခက်အခဲဖြစ်သွားတာကသူတို့တောက်ရေလောင်ကန်တွေပြပရေတွေရေမြစ်တွေဝင်သွားပြီးတော့တောက်သုံးရေအခက်အခဲဖြစ်သွားတယ်ဒါအရေးကြီးဆုံးပထမဆုံးစလို့တာပေါ့ပြီးတော့သူတို့ရဲ့ဆောင်းဝင်တွေအတွက်အချင်းဒီရေကြီးနေစဉ်ကာလတော်တွေမှာသူတို့အတွက်အစားဖို့ဆန်ရည်တို့ခေါက်ဆွဲချောက်တို့ဒါတွေလိုပါတယ်နောက်တစ်ခုကကံပါပီးရွာတွေပေါ့နော်အခုကံပါပီးတချို့ကံပါတွေကတော်တော်ကိုပြူလာတယ်ဥပမာဆိုရှင်ဒီကျွန်တော်တို့တိမ်စိတ်တို့ပေါ့နော်တိမ်စိတ်ဆိုတာကျွန်တော်တို့ဝော်ဘက်အထက်တိမ်စိတ်တို့ပေါ့ဆိုကံပါတွေတော်တော်လေးပြူတယ်ပြူတော့ဒီရွာလုံးကျွတ်ရွာတွေရှုပ်ပြရတယ်ဒီသူတို့ကံပါမှာပြူပါတယ်အဲ့ဒီရွာတွေအတွက်အိမ်တွေအတွက်ကိုဆက်နေအုပ်ချုပ်ပွဲတွေစားထိုးနေရာတွေဖန်တီးပေးဖို့နဲ့ယာယီသူတို့နေထိုင်မှုအတွက်တဲတွေတောက်သုံးရည်တွေဆိုလာရီဒါတွေသူတို့တက်ရှင်ပြီးလူအားချင်းကူညီပေးဖို့တို့လိမ့်မယ်ဒါလောလောဆယ်ဖြစ်နေတဲ့ပြဿနာပါ
ဒုတိယသမ္မတဦးဟင်နရီဘန်တီယူကိုယ်တိုင်ဦးစီးဆောင်ရွက်နေတဲ့အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီအနေနဲ့ရေဘေးအန္တရာယ်ကိုပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတွေသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့အတူဘေးအန္တရာယ်ကြိုတင်ကာကွယ်ရေးနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုအထူးစီမံချက်တွေနဲ့ပူးပေါင်းဆောင်ရွက်နေပြီးပြည်သူအားလုံးပူးပေါင်းဆောင်ရွက်ပေးကြဖို့ကိုလည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲအနေအထားချထားရေးဝန်ကြီးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်ရှင်